မြန်မာကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တယောက်ချင်းတွေ့ဆုံမှုဆန္ဒရှိကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပဲပြောဆိုလိုက်ပေမဲ့သတ်မှတ်ချက်တွေနဲ့ကိုက်ညီဖို့လိုအပ်ကြောင်းလည်းပြောဆိုလိုက်ပါတယ်။2015ခုနှစ်ဒီဇင်ဘာလကစလို့ပထမဆုံးအကြိမ်ဖြစ်နှစ်နိုင်ငံတပ်တမန်တွေတရားဝင်တွေ့ဆုံခဲ့ကြပြီးနောက်တည့်မှာပဲမြန်မာကိုရီးယားကောင်ဆောင်နဲ့တွေ့ဆုံဖို့တောင်ကိုရီးယားကောင်ဆောင်ကကန့်လန့်လိုက်တာပါ။နှစ်နိုင်ငံကောင်ဆောင်တွေရဲ့ထိပ်တီးတွေ့ဆုံမှုဟာတွေ့ဆုံရုံတက်တက်ထက်အတိအပင်ရှိဖို့လိုအပ်ကြောင်းလည်းတောင်ကိုရီးယားသမ္မတကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့မတွေ့ဆုံခင်အောင်မြင်မှုအတိုင်းအတာတစုံတရာရရှိအောင်အာမခံချက်ရရှိဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။နှစ်နိုင်ငံကြားစစ်မဲ့ဆုံးဒေသကပေါင်ပေါင်ချွန်ချေးရွာမှာမနေ့တုန်းကတပ်တမန်တွေနဲ့တွေ့ဆုံမှုအတွင်းမှာတော့တောင်ကိုရီးယားနိုင်ငံပြုံချမ်းမြို့မှာရှိလာတဲ့မှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲမှာမြောက်ကိုရီးယားကအားကစားသမားတွေဆီလွတ်ဖို့လက်ခံခဲ့ပါတယ်။စီးရဲရတင်းမာမှုတွေလျှော့ချနိုင်ဖို့စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေကျင်းပရေးအတွက်လည်းနှစ်ဖက်အကြားသဘောတူခဲ့ကြပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်ချမ်းကွဲခဲ့ရတဲ့1950ပြည်ကနေ1953ခုနှစ်ကိုရီးယားပြည်တွင်းစစ်အတွင်းကွဲကွာသွားကြတဲ့မိသားစုတွေအိုလံပစ်အားကစားပွဲတွေကျင်းပနေချိန်ရှိလာတဲ့မှာပဲကြာရောက်မဲ့ရိုးရာနှစ်တကူပွဲတော်ကာလမှာပြန်လည်ဆုံစည်းနိုင်ရေးတောင်ကိုရီးယားကကန့်လန့်ခဲ့ပါတယ်။